င်တော့ဥချင်းချင်းနဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတောက်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်။ဒီအမှုဟာစကားတွေကပြစ်ဒဏ်မမြောက်တဲ့အမှုဆိုပြီးတော့တချို့ကစုံစမ်းကြပါတယ်။ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအကြမ်းင်းစုံစမ်းပေးပါခင်ဗျာ
။အဲပထမစဆွဲသူတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရုံးရှိနေညာနဲ့ဥပဒေအထောက်အကူညာအဖွဲ့ရဲ့ရည်တည်ချက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်။ဒီရှိုးဝါချက်ဥပဒေဆိုတာအင်္ဂလိပ်လက်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲ။ဥပဒေနှစ်ရတူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်။ဒါကြောင့်မလို့ရှိုးဝါချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးယူလို့မရဘူးလို့ကျွန်တော်တောင်းလျှောက်ရည်ကြပါတယ်။11မီဒီယာအမှုမှာလည်းဒီတိုင်းရပါတယ်ကျွန်တော်တို့ကပန်းပန်းရသဇကြီးအမှုနဲ့ဆွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲဆွဲရမယ်ဆိုတဲ့ဥစ္စာကိုအခုတမရကတော့လက်ခံလိုက်ပြီးတော့အိုက်တိုင်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနောက်နှစ်ဦးပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြမှုကိုကျွလွန်ခဲ့တဲ့လုပ်ရက်လို့ပေါ်လွင်ထင်ရှားပါသလားခင်ဗျာစစ်စစ်တဲ့အခါအ
ဲ့လားတော့စဆွဲဆိုတာလွဲနေတဲ့အခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမချုံသာပြောရမယ်ဆိုရင်တော့ဒီရင်းရသမားတွေကိုအချိုးအချက်ဥပဒေနဲ့ပဲရေးယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်တယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပဲပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တည်ကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရဲမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုံကြံပြီးတော့ဝါလုံးကိုထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြစ်မယ်အရေးယူမယ်ထောင်ချပြစ်မယ်လို့ရဲမှုချုပ်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာမဟုတ်ဘူးအဲ့လူကြီးဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြတ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်ကြက်ကြီးရှိတယ်ကြာခေမောင်လေးဆိုတာသူ့ကိုရုံးရှည်ကိုမပို့တန်ဘူးဗျာကဲတင်းလိုပြပြတ်တယ်ဘယောက်ကမှမသိဘူးလေကဲသိပါဦးဗျာအဲ့တော့အဲ့နောက်ရုံးကြီးချင်းပြည့်ဖြစ်တဲ့အမှုကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့ရာတော့တော့နိုင်ငံရေးရာတော့တာမဟုတ်ဘူးလုံးဝဒီအမှုကပြက်နေတဲ့အမှုဖြစ်တယ်ဆိုတာကိုကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှာအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါတယ်နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ထင်ပါသလားခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိတယ်ဗျာကျွန်တော်တို့တပ်နဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်နော်တရားရုံးကြီးကအပြစ်ပေးတာများပါတယ်နော်ရခိုင်နှုံးပြည်ပယ်ဆိုတာဘာလို့ပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကိုယ်နဲ့ကတက်ကလာတာကြသူ့ဘုံမှုကြီးကလာတာဖြစ်တယ်နောက်ပြီးတော့ဦးတန်းရွှေကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်တရားရပဲခဲ့အဲ့တော့သူကလည်းပဲလက်ရှိရတအစိုးရနဲ့လည်းခန့်နေတာလည်းမဟုတ်ဘူးကြသူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်ဟလားအဲ့ဒီပေါ်မှာပဲလိုက်လာတယ်သွားတွေ့ရတယ်အခုသမရာကြီးတက်လာတဲ့အခါကျတော့စီစူရီကအားတက်လာပြီးတော့သမရာကြီးကိုအားကိုးကျင်တဲ့စိတ်တော်ရှိတာပေါ့ကတော့လေအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ဒင်းတော့ဒီရောက်ကိစ္စမှာတော့တက်ကဲအလိုကြပဲတရားစီရင်ကလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတန်မြာရှိလို့တာပေါ့ဗျာ
နောက်ထပ်ကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာပေါ်ပြထားတဲ့ပြမှုဆိုတာကသူတို့ဆွဲဆိုခဲ့တာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်တုံးတက်ပြီးချလိုက်တဲ့အခါနေကဟိုမတူဘူးရှိနေလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရလွဲနေတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီဟာရှင်းရှင်းပြောရရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရင်ရေးကွာကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဘယဂတိနဲ့ကျောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေကြောင်းရတော့စိတ်မဆိုင်ဘူးပေါ့ကြာဒါပေမဲ့ဒီနေရာမှာလူတို့သဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တယ်ဘာညာပေါ့လေသူတို့ဟာသူတို့အတိပဲဖွင့်ကြပြီးတော့ဒီသတင်းနောက်တွေကိုအပြစ်တင်တယ်တည့်ရဲ့လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ရတဲ့လူရှိပါတယ်ဒီလိုကိစ္စမျိုးတွေကိုတော့တရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
တခုတော့ရှိတယ်ဗျကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတဲ့ချက်ပြောဒီဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာ။ဥပဒေကဥပဒေတစ်ခုတည်းမဟုတ်ဘူး။အကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာ။အဲ့တော့ facts နဲ့ပတ်သက်လို့ ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူလူရဲ့ခင်မိချက်ကပါလေဆိုတဲ့အခါကျတော့တချို့ဒါတွေကအယူဆပြင်းထန်တဲ့လူတွေပေါ့ဗျာအထူးသဖြင့်အစိုးရောက်တဲ့လူတွေကပါလေဆိုလို့ချင်းအာဒီဘီဇင်းတီလုပ်တဲ့ဥစ္စာကိုဘာဖြစ်လဲအဲ့ဒါကိုဒီကောင်ကြီးကဖော်ထုတ်ရလားဒီကောင်ကြီးကနိုင်ငံခြားသားကြီးစားတွေလားအဲ့လိုစိတ်ဓာတ်တွေနဲ့လုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျာဟာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုရင်ငါတို့ချီမှာလာပြီးတော့ဘင်္ဂလီဒီရဲ့လွှမ်းမိုးမှုတွေဟိုရာဇဝင်အဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်အခုကျွန်တော်ပြောနေကြတာပါပဲနော်ဒါကျွန်တော်ကကျွန်တော်သိသိချာချာဆန်းစစ်ပြီးတော့မှပြောနေရတာပေါ့ဗျာရှင်းရှင်းပြောရှင်းရှင်းရှင်းနောက်ကြည့်ပြီးတော့ပြောနေရတယ်ဟုတ်အဲ့တော့တော့လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့အင်းရလောကတပည့်ကောင်းစွာမပြနိုင်ဘူးတရားခံဘက်ကကောင်းစွာထုကြည့်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံကိုပဲကူစားပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတဲ့ကြောင့်မလို့တရားလိုဘက်ကိုကျွန်တော်တို့ကမထောက်ခံခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အခုရှေ့ဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာဥထိုရေးအကြီးကဲနိုင်ငံတော်အကြီးကဲဖြစ်တဲ့သမ္မတကသူ့ကိုပြစ်ဒဏ်လွန်ရင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်204ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့ဒီမှာ204ကာကြီးအရသမ္မတကကြားဝင်ပြီးတော့လွန်ရင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှာပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမ္မတကအချိန်မွေးလွန်ရင်းချက်တော့ပြည့်နေမှာလေဗျာမိခဲ့တဲ့တာလကားပေါင်းများများစွာလည်းရှိပါတယ်အများကြီးလည်းဥသိမ်းစိန်လက်ထက်မှာလွတ်ပစ်ခဲ့ပါလေဗျာအဲ့လိုသမားရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲရှုတ်ပြလို့နောက်ကျသူတို့ပြန်ပရိအုပ်ရတယ်ဟာဒါကတော့အုတ်ချိုးရဝင်းဆွတ်ဖက်သလိုဖြစ်နေပြီဆိုပြီးတော့ပြန်ပရိအုပ်ပါတယ်ဒါတော့တရားစီရင်နေစေအမှုမှာအပစင်ချက်ချပြီးတဲ့ဘယ်အမှုကိုမဆိုသမားကအာဏာရှိပါတယ်ဗျာသူလုံးမျက်စုံပေးခွင့်ရှိပါတယ်နော်ဒါကတော့အတိအကျပါပဲ
ဆိုတော့အခုကိစ္စမှာတော့သမားကပေးလိမ့်မယ်ထင်ပါလားသမားဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိရဲ့ရှင်းနေကြီးတူလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စတွေမှာလည်းပဲသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲဆိုအခုကိစ္စမှာတော့သမနာကသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးပြည်ထောင်ကလူငင်းခွင့်ပေးနိုင်တဲ့အလားအလားဒါတော့နည်းနည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တမန်တော်ရဲ့သဘောတရားတစ်ဖက်အဲ့လိုလွန်ဆန်ပြီးတော့သူပေးနိုင်လိမ့်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတမန်တော်ကလည်းဒီလိုဗျအဲ့လိုအတင်းအဓမ္မကြီးတော့မဟုတ်ဘူးသူ့ဘက်ကလည်းပေးဆက်ထားရတယ်ရှိတော့သူ့တိုင်းမှုသူ့ရဲ့အဲစစ်ဘုတ်ကြီးတိုင်ရင်မှုတွေကိုပေးဆက်ထားရတယ်ဒါနဲ့ပတ်သက်လို့ထုတ်ထားတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသို့တော်လည်းပဲသမရာကြီးဟာဟိုအရင်သမရာဥသိမ်းစိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တခုသမားတွေကိုဗျာတက်တက်တကြွချထားတာကိုရှိရနဲ့လွှတ်ပြထားပဲနော်လုတ်ခွင်လုတ်ခွင်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးဒီနဲ့ဒီကိစ္စကိုချင့်ငြိမ်ပြီးတော့ဟာဒါတော့ရဟန်းတဲဝန်ကြီးချုပ်က11ကိုဆွဲလာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမလာကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူချင်းချင်းနာကွင်ပေးမယ်ဆိုရင်လည်းဒီသမလာကတက်ပြီးရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမလာလည်းဖြစ်တယ်မှန်မှန်ကန်ကန်လည်းလုပ်တာကိုနိုင်ငံတကာလည်းသိနေတယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီဒါကြောင့်ဒီကိစ္စမှာသမလာကမလုံလဲစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာကြွေးကောက်ခံရတဲ့အရသာအစရာတက်လာပြီးရဲ့နောက်ပိုင်းမှာဘယ်လောက်ထိတိုးတက်ကောက်မှမှုရှိလာပါလဲ။အရင်နဲ့နှိုင်းရှင်မျိုးနဲ့ပြောပြပါရအချင်းချင
်း။အဲရှိရတော့သမလာကြီးဦးညက်တက်မလာခင်အထိကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူး။အထုတ်ဟာကြောင့်ပိုးအောင်ဆိုးသေးတယ်နှစ်သုံးတရာအတိုင်းပဲ။ဆိုတော့သမလာကြီးဦးညက်တက်လာပြီးရဲ့နောက်ရှုပ်ရှားမှုပြီးတွက်လက်မြန်ဆန်းလာတာတွေကိုတွေ့ရတယ်။သို့တော့တစ်ထောင်ချီအခြေခံဥပဒေတရားစီရင်ချုပ်ကအပတ်80မပြည့်မချင်းသူ့ကိုဘလုံးမလုံမရဘူး။အဲ့တော့ရွှတ်တော်မှာလည်း NLD အမှတ်ကပုံပုံနှစ်ပုံလုံလောက်တဲ့မဲမရဘူးတရားသူရုပ်ကအစားထိုးဖို့ဆိုရတယ်အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူးဥသိမ်းစိန်လက်ထက်ကဆိုင်အခုထိတော့ဆိုလို့ချင်း10နှစ်မိပါဖြစ်တယ်မအောင်မြင်တာဘူးအစားထိုးရမှာပေါ့ဗျာဖယ်ရှားတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနေ့ဖြစ်ဖြစ်တဲ့တရားသူရုပ်နဲ့အစားထိုးရမှာလုံလောက်ဆောင်မြင်တာပေါ့နော်ဒါလို့ဒီတရားသူရုပ်ကလည်းဘယ်တော့မှထွက်မှာမဟုတ်ဘူးဟာသူတို့ကသူင်းနဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ချင်းသူတို့ကဒါကျွန်တော်တို့နိုင်ငံမှာဘယ်တော့မှခရိုထုံးတာမရှိဘူးတကယ်တော့တရားစီရင်ရမအောင်မြင်ပါဘူးရှင်တိုက်တိုင်းပဲလက်စားမြဲရက်တွေလိုရဖြစ်နေတာလေအမှအရှိနေတော့ကင်းကြောက်မှုဆိုတရားရုံးစာနာဗျာရင်းစင်မှုတွေလုပ်ပြရစီဆိုအဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီးတော့128နဲ့ထောင်ချပြီလေရှင်းနေပြောဘူးဗျာခင်ဗျားစဉ်းစားကြည့်ဟိုဖတ်တတ်နဲ့ပေါက်တာလည်းမဟုတ်ဘူးကော်ဆဲတာလည်းမဟုတ်ဘူးစာလေးတင်တဲ့နေရာမှာ အဲ့လက်မခံမှုလက်ခံတယ်ပြောပြီးတော့တောင်းချကြည့်တယ်အဲ့လိုမျိုးတွေပေါ့ဗျအဲ့တော့တရားစီရင်ကတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့သမရာကြီးကများဟလာဒီတရားစီရင်ကောင်းမွန်ပြီးဘလောက်လောက်များဝိုင်းပြီးတော့လုံနိုင်အောင်လဲလို့တော့ပြောလိမ့်တာပေါ့သို့တော်လည်း2700ချီကအုပ်ရေပေါင်ကအရင်ကျင်းလို့နဲ့တရားသူကြီးတွေကတောင်းမွန်နှစ်ပုံမရပဲနဲ့ဖ ပြီးတော့နောက်2020ပြီးနောက်တစ်ဖြစ်လည်းပဲသူကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ကြက်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါတယ်